ကိုဗစ်ကစ္စရေမူဝါဒကိုအစိုးရကရုပ်သိမ်းလိုက်ပြီးတဲ့နောက်မိသားစုစုံစည်းဖျားเจ้าငံတွေကိုလူတွေအုံလိုက်ကျင်းလိုက်သွာလာကြပြီးတရုတ်ပြည်အနက်မှာနှစ်သိက်ကူးပွဲကိုဆင်နွှဲနေကြပါတယ်။လွန်ခဲ့တဲ့3နှစ်ကကိုဗစ်ကာလစကားကဆိုရင်ဒါဟာအကြီးမားဆုံးပွဲတော်လည်းဖြစ်ပါတယ်။ကိုဗစ်အကန့်အသတ်တွေဖြစ်လျှော့လိုက်ပြီးတဲ့နောက်လူတွေဟာမိသားစုနဲ့စုံစည်းကြဖို့ကိုယ့်ရကိုယ့်ရွာကိုပထမဆုံးကြေဖြစ်ပြန်လာနိုင်ကြတာပါ။မြန်မာနိုင်ငံမှာလည်းနှစ်သိက်ကူးကြိုစနေနေ့မှာနိုင်ငံကကိုယ်စားလှယ်တွေကတရုတ်နှစ်သိက်ကူးပွဲတော်ကိုကြိုဆိုလိုက်တယ်လို့စင်ဟွာသတင်းကဆိုပါတယ်။ဒီပွဲကိုတရုတ်သားမှတ်ကြီးရောစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါတယောက်ခက်ကြတယ်လို့စင်ဟွာကပြောပါတယ်။ The Global New Light of Myanmar သတင်းအင်တာနက်စာမျက်နှာမှာတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဇနီးတို့ဟာတရုတ်နှစ်သိက်ကူးပွဲတော်အခမ်းအနားဖြင့်ကျင်းပခဲ့တဲ့ရန်ကုန်သူဝနအာဇာခွင်ဘတ်စကော့ဘောဘောကိုကြည့်ရှုခဲ့ပြီးတဲ့နောက်ဆက်လက်ကျင်းပတဲ့ဖျော်ဖြေပွဲတွေကိုတယောက်ခက်တယ်လို့ဖော်ပြထားပါတယ်။တရုတ်နဲ့မြန်မာနိုင်ငံဟာပေါက်ဖော်ဆက်ဆံရေးရှိတယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်။